Welcome to the Voice of America in Burmese.
ဗီယက်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြေကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်မေလ19ရက်ကြာသပတေးနေ့မနေ့ခင်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ24/40/51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်နဲ့တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီနေ့တင်ဆက်တဲ့အခါစစ်ရဇဝမှုနဲ့ဖမ်းဆီးခံရတဲ့ရုရှားစစ်သားကအပြစ်ရှိကြောင်းကိုဝန်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာမိုင်းကြောက်တီးကြီးထိခိုက်ရသူ3လအတွင်းမှာ100ကျော်ရှိလာတယ်လို့ UNICEF ကပြောပါတယ်။ဝါရင်နိုင်ငံရေးသမားကြီးဦးသူဝေမင်းညကကွယ်လွန်သွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့အတူမြန်မာနိုင်ငံရည်နံတဲ့သဘာဝဓာတ်ငွေ MOGU ကိုတန်ခတ်အရေးယူဖို့နိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။
ဒီအဒီကျွန်တော်ပြည်သူတွေပိုင်တဲ့တန်ဆာသားတွေဖြစ်တဲ့လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ထားတဲ့လူတွေနဲ့သူတို့ဘလောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့သမိုင်းဖြစ်တယ်။အော်အဲ့ဟာတွေဒီသူတို့အပေါ်မှာပဲတည်ရောက်မှုရှိမယ်
။တရင်းနေ့ပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။တခါ NUG အစိုးရနဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့အွန်လိုင်းမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြသလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားကဝိုင်းရင်ပိတ်ဆို့ထားတဲ့ကြားမှာနောက်ဆုံးကြမ်းကြမ်းခံခုခံခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာသတင်းတပတ်အတွင်းယူကရိန်းစစ်သား959လက်နက်ချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်ဒီထဲမှာလွန်ခဲ့တဲ့24နာရီအတွင်းလက်နက်ချတဲ့ယူကရိန်းတပ်ဖွဲ့ဝင်694ဦးပါဝင်ကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတရင်တောက်တွေကိုပြောဆိုခဲ့ပါတယ်။ဒီလက်နက်ချတဲ့အရေးအတွက်ကိုယူကရိန်းဘက်ကအတိပြုချက်တော့ထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒါပေမဲ့တနင်္လာနေ့တုန်းကတော့ယူကရိန်းစစ်သား260တမနီစစ်ရုံကထွက်ခွာပြီးရုရှားတပ်တွေထံလက်နက်ချခဲ့တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောဆိုထားတာပါ။ယူကရိန်းတပ်တွေအစုလိုက်အပြုံလိုက်လက်နက်ချတယ်လို့ရုရှားကပြောပေမဲ့ယူကရိန်းကတော့တပ်ဖွဲ့တွေရဲ့စစ်စင်ရေးပြီးဆုံးသွားတာဒါဖြစ်ကြောင်းပြောဆိုထားပါတယ်။လက်နက်ချတဲ့စစ်သားတွေရဲ့ကံကြမ္မာဘာဆက်ဖြစ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နှစ်ဖက်စစ်တုံးပန်းလဲလေရေးအစီအစဉ်ဟာလည်းမရင်မယားဖြစ်နေပါဗျ။အခုလိုမယ်ရီယူပိုမြို့ကိုသိမ်းပိုက်လိုက်နိုင်တာဟာရုရှားအတွက်3လကြာစစ်ပွဲအတွင်းကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖြိုချတာမြို့တော်ကီယက်ကိုတိုက်နိုင်တဲ့မြို့တွေတော့မလုံးနိုင်ခဲ့ပါဘူး။ရုရှားကယူကရိန်းကိုကျူးကျော်နေတဲ့အချိန်မှာပဲဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်ကိုရှောက်ထားတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကအပြည့်အဝထောက်ခံကြောင်းဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီနိုင်ငံတွေရဲ့အဖွဲ့ဝင်အဖြစ်ရှောက်ထားတဲ့အပေါ်ရန်လိုကန့်ကွက်မှုတွေရှိနေချိန်မှာသမ္မတဘိုင်ဒန်ကအခုလိုထောက်ခံကြောင်းဖော်ပြလိုက်တာဖြစ်ပါတယ်။ဘလို့လုံခြုံရေးဆိုင်ရာချင်းချောက်မှုမျိုးကိုမဆိုသတိဝရိယနဲ့တုံ့ပြန်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆွီဒင်နိုင်ငံဖင်လန်နိုင်ငံတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့သမ္မတဘိုင်ဒန်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။ဒါအပြင်အဖွဲ့ဝင်အဖြစ်လျှောက်ထားမှုကိုစဉ်းစားပေးနေချိန်မှာလည်းရန်ပြုမှုချင်းချောက်မှုတွေကိုအတူလက်တွဲဟန့်တားသွားမယ်လို့ဖော်ပြထားပါတယ်။အင်ဂျူရောမြို့သားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းတမိုင်းဝင်လို့ရဲ့အဖြစ်ပြောဆိုခဲ့ပါတယ်
။ Two nations with a long tradition of neutrality.will be joining the world's most powerful defensive alliance.
ဂျာနီမူဝါဒကိုအစင်တစိုက်ကင်ဆွဲခဲ့တဲ့နှစ်နိုင်ငံကကာကွယ်ရေးအတွက်ကမ္ဘာမှာဩဇာအရှိဆုံးမဟာမိတ်အဖွဲ့ကိုဝင်ရောက်မှာဖြစ်တာကြောင့်စွမ်းရည်ပုံမှုခိုင်မာအားကောင်းလာမှာဖြစ်ပါတယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိကဗိုလ်ဒုံးနဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေကတော့နေတိုးအဖွဲ့ဝင်ဖြစ်ခွင့်ရရေးဗိုလ်ဒုံးနဲ့အစောပိုင်းမှာတရားဝင်တင်သွင်းခဲ့ပါတယ်။ဒီနိုင်ငံနှစ်နိုင်ငံရဲ့နေတိုးအဖွဲ့ဝင်အဖြစ်ရောက်ထားမှုကိုအဖွဲ့ဝင်တော်တော်များများကကြိုဆိုကြပေမဲ့တူရကီနိုင်ငံကကန့်ကွက်ခဲ့ပါတယ်။ဘရပ်ဆဲလ်မြို့တော်မှာအဖွဲ့ဝင်အဖြစ်လက်ခံမှုတန်အမဲကြီးတွေနှိမ့်နှိုင်းဆွေးနွေးရမှာလဲတူရကီနိုင်ငံရဲ့ကန့်ကွက်မှုကြောင့်သဘောတူညီမှုအပြည့်အဝမရခဲ့ပါဘူး။ယူကရိန်းကိုရုရှားကကျူးကျော်စစ်စတင်ခဲ့တာ3လလောက်အကြာမှာပဲပထမဆုံးစစ်ရာဇဝတ်မှုအဖြစ်လက်နက်မဲ့ယူကရိန်းအရက်သားတို့ကိုတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့အသက်22နှစ်အရွယ်ရုရှားစစ်သားကဗုဒ္ဓဟူးနေ့မှာပဲအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှု၄ရက်အကြာဖေဖော်ဝါရီလ28ရက်နေ့မှာရုရှားစစ်သားကတပ်ကြက်ကြီးဗရင်ချင်းချင်းမရင်ကအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းအမျိုးသားတူကိုကားပြတင်းပေါက်ကနေတနက်နေ့ဖြစ်ခဲ့ရာက ဥကောင်းကိုထိမှန်တိတ်ဆုံးခဲ့တဲ့အမှုအတွက်ထောင်ဒဏ်တသက်အထိအပြစ်ပေးခံနိုင်ရပါတယ်။အရက်သားတွေကိုတပ်ဖြတ်မှု၊အရက်ဖက်အဆောက်အဦတွေကိုဘုံကျဲတိုက်ခိုက်မှု၊အာဓမ္မပြုကျင့်မှု၊ပစ္စည်းဥစ္စာတွေကိုလူယူဖျက်ဆီးမှုစတဲ့စစ်ရာဇဝတ်မှုတွေနဲ့ရုရှားစစ်သား40ဦးကိုတရားစွဲဆိုဖို့ပြင်ဆင်ထားကြောင်းယူကရိန်းအစိုးရရှိနေ Iron Venedict Tova ကအစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့ရုရှားစစ်သားဗနေယောက်ကိုယူကရိန်းကထိမ့်သိမ်းထားပြီးဘယ်နှစ်ယောက်ကိုမျက်ကွယ်မှာစီရင်မှာလဲဆိုတော့တိတိကျကျမသိရသေးပါဘူး။ပြီးခဲ့တဲ့မက်ရှလာတဲ့ကခါတာနိုင်ငံဒိုဟာမြို့မှာပြုလုပ်ခဲ့တဲ့နိုင်ငံတကာအလှပြဂျွန်ဘာတိုင်ပွဲမှာကြီးတဲ့စိတ်ဆုရရှိခဲ့တဲ့ရုရှားဂျွန်ဘာအာကစားသမားဟာယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေရဲ့အမှတ်အသားဖြစ်တဲ့အင်္ဂလိပ် AK-47 ပုံစံပါတဲ့အင်ဂျီကိုဝှစ်ဆင်ခဲ့တဲ့အတွက်နိုင်ငံတကာပြိုင်တဲ့ပွဲတွေမှာတစ်နှစ်ပတ်ဝန်းရှင်ပြိုင်ခွင့်ကိုပိတ်ပင်လိုက်ပါတယ်။ရုရှားဂျွန်ဘာအာကစားသမားIvan Kuryak ကိုနိုင်ငံတကာဂျွန်ဘာအဖွဲ့ချုပ် FIG ကနေစီမင်းအရာတစ်နှစ်ပိတ်ပင်လိုက်တာဖြစ်ပါတယ်။သူဟာဘာဒန်ဂျွန်ဘာပြိုင်ပွဲမှာကျေးဇူးစိတ်ဆုရရှိခဲ့ပြီးတော့ဆုရယူစဉ်မှာပထမဆုရတဲ့ယူကရိန်းအကြမ်းသမားရဲ့ဘေးမှာရုရှားတပ်တွေကိုကိုစားပြုတဲ့အင်္ဂလိပ် AK-47 ပုံပါတဲ့အင်ဂျီကိုဝစ်ဆင်ခဲ့တဲ့အတွက်အခုလိုအေးအေးယူခံခဲ့ရတာဖြစ်ပါတယ်။ဒါအပြင်သူရရှိခဲ့တဲ့ကျေးဇူးစိတ်ကိုပြန်လည်အနှံဖို့နဲ့စုချင်းငွေဒေါ်လာ900ကျော်ကိုလည်းပြန်လည်ပေးအပ်ဖို့နိုင်ငံတကာဂျွန်ဘာအဖွဲ့ချုပ်ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.24 kHz 8.13 5.51 kHz 98.9 နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်ပါ American ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိပ်တန်း Republican အထက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကြီးနှစ်ခုကလွတ်တော်အမတ်တချို့နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးစစ်ကောင်စီဘက်အရေးယူတန်ခတ်မှုတွေတိုးမြင့်မှုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အာဏာရဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley, Ed Margero နဲ့အင်ကာနေကတွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့မြန်မာရေနံနဲ့တဘာဝတက်ငွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်ဖို့ဆွေးနွေးခဲ့ကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အင်္ဂါနေ့မှာပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell နဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေအတွေ့စစ်ကောင်းဆောင်တွေဆက်နွယ်သူတွေအပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအတွက်အဓိကဝင်ငွေရနေတယ်လို့ဆိုတဲ့မြမရေနံနဲ့တဘာဝတောင်းွေလုပ်ငန်းကိုပိတ်ဆို့အရေးယူဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကနှောင့်နှေးနေတဲ့အပေါ်တက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်အရေးသမားတွေကဝေဖန်နေကြပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာမိုင်းတံကြောင့်ဒီနှစ်ဆန်းမှာပဲတေးကြီးထိခိုက်သူရာဂဏန်းကျော်ရှိကြောင်းကုလသမဂ္ဂကပြောပါတယ
် Landmines or growing threat with UNICEF
မြန်မာတွေဟာချင်းချောက်မှုတရအဖြစ်ကြီးထွားလာနေပါတယ်ဒီနှစ်ပထမ3လပတ်အတွင်းမှာပဲအရက်သားတေးကြီးထိခိုက်မှုတရကျော်ရှိကြောင်း UNICEF ကပြောပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ဗိုလ်ထူးနေသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောဆိုသွားတာပါမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပိုမိုဆိုးရွားလာနေပြီးအရက်သားတွေဆက်လက်အထိဒုက္ခရောက်နေကြတယ်လို့လည်းပြောပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်နေရက်ဆုံးခွာရသူ6သိန်းကျော်အပါအဝင်နိုင်ငံအနှံ့မှာဒုက္ခသည်9သိန်းခွဲကျော်ရှိကြောင်းလည်းပြောပါတယ်ဒုက္ခသည်တွေအတွက်အကူအညီပေးနိုင်မှုကြိုးပမ်းမှုတွေရှိပေမဲ့လည်းဗန္ဒာရေးနဲ့သွာလာမှုအခက်အခဲစိန်ခေါ်မှုတွေကြုံတွေ့နေရကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာဒီနှစ်အတွက်စာနာမှုအကူအညီပေးဖို့ရန်ပုံငွေအဖြစ်ဒေါ်လာ826သန်းတောင်းခံထားပေမဲ့800ဂိုင်လုံးပဲရရှိထားကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာကိုလွန်ပြည်ပါကစ္စတန်ကိုနယ်စပ်ဖြတ်ကျော်တိုက်ခိုက်နေတဲ့စစ်သွေးကြွအုပ်စုကခေါင်းဆောင်တွေနဲ့ပါကစ္စတန်တာဝန်ရှိသူတွေကြားမကြသေးခင်ကငြိမ်းချမ်းရေးဆွေးနွေးမှုတစ်ခုကိုကမကရပြုလုပ်စီစဉ်ပေးခဲ့တဲ့အကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးဖာအေးဟာမစ်ဦးဆောင်တဲ့ပါကစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့ပါကစ္စတန်တာလီဘန် TTP စစ်သွေးကြွအဖွဲ့တို့ကကိုယ်စားလှယ်တွေဟာကာဘူးမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ တာလီဘန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်။နှစ်ရက်ကြာလျှို့ဝှက်ဆွေးနွေးပွဲကိုပါကစ္စတန်အရာရှိတွေကတစုံတရာမှတ်ချက်ပေးခြင်းမရှိပေမဲ့ TTP စစ်သွေးကြအဖွဲ့ကတော့အတည်ပြုပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဆွေးနွေးပွဲဖြစ်မြောက်အောင်ညှိနှိုင်းပေးခဲ့တယ်လို့ပြောပါတယ်။ပါကစ္စတန်တာလီဘန် TTP ကတော့အာဖဂန်တာလီဘန်အုပ်ချုပ်သူတွေပြုလုပ်ပေးတဲ့ဆွေးနွေးပွဲအတိုင်းဆက်လက်လှုပ်ဆောင်နေစေဖြစ်ကြောင်းနဲ့မွတ်စလင်ရမန်ဒန်အစ်ပွဲတော်နေ့ကဆယ်ရက်ကြာအပြစ်ခတ်ရစရေးကိုဒီလမေ30ရက်နေ့အထိတိုးချဲ့သတ်မှတ်ဖို့သဘောတူညီခဲ့ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတားဆီးရေးအတွက်နိုင်ငံအနှံ့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ပြီးတဲ့နောက်ဧပြီလထဲမှာလက်လီအယောင်းဝယ်နဲ့စက်မှုကုန်ထုတ်လုပ်ငန်းတွေရုတ်တရက်ထိုးချသွားခဲ့ပြီးဒီနှစ်2022စီးပွားရေးရည်မှန်းချက်တွေကိုရိုက်ခတ်သွားပါတယ်။လက်လီရောင်းချမှုတွေဟာမနစ်ကထက် 17.1% ခန့်လုံးကျဆင်းသွားပြီးဒါဟာ2020မတ်လကစပြီးအကြီးမားဆုံးကျဆင်းမှုဖြစ်တယ်လို့တရုတ်မျိုးသားစည်ရင်းအင်တာနက် CNBC ကအချက်လက်တွေထုတ်ပြန်ထားပါတယ်။တရုတ်အစိုးရရဲ့ကိုဗစ်ကပ်ရောဂါလုံးဝကင်းစင်ရေးမူဝါဒအရတင်းကျပ်တဲ့စီကန်းချက်တွေကြောင့်ထုတ်လုပ်မှုတွေကွင်းဆက်ပြတ်တောက်ကုန်တဲ့အတွက်ကြောင့်မနစ်ကတဲ့1.9%ခန့်လုံးကျဆင်းခဲ့ပြီး2020ဖေဖော်ဝါရီလကကျဆင်းမှုအများဆုံးဖြစ်ခဲ့ပါတယ်။မော်တော်ယာဉ်ထုတ်လုပ်မှုတွေကကျဆင်းမှုအများစုအပါအဝင်ကုန်ထုတ်လုပ်ငန်းတွေဟာ4.6%ခန့်လုံးအထိကျဆင်းခဲ့ကြောင်းလဲ CNBC ရဲ့ပြောရေးဆိုခွင့်ရှိသူဖူလန်းရှူကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
ကျော်သားပရိနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့ကိုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ပြသွားမှာဖြစ်ပါတယ်အဲ့ဒီတဲကမှကရင်ပြည်နယ်တဲကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ရအောင်ပါကရင်ပြည်နယ်မြဝတီမြို့တောင်ပိုင်းစစ်ကောင်စီတပ်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကမေလ18ရက်နေ့မှာတင်ပိုက်နိုင်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တာပါထိုင်းနေဆက်ကနေ VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကတည်းကတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။နှစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။အော်ဒီဘောဘူးတင်းဆိုတာဟိုကျွန်တော် GGB စခန်းနဲ့တိတ်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာရန်သူဟိုစကားစားစခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။အညာကလေးက KNU, KNLA, KNLA, KNDO, ADA, PDF တွေနဲ့အလုံးပေါင်းပြီးတော့တိုက်နေတာဟုတ်ပါတယ်ညအလုံးတိုက်တော့ဒီနေ့ကလေရင်နဲ့ဒီနေ့ကလေရင်နဲ့၄ချိန်လာကျေသွားတယ
်ဘုံကျဲက
တိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တစ်ခါပြည့်ရင်အဲလဲဆုံးဘုံကြီး၄လုံးတော့ပြစ်ချတာပေါ့နော်အဲသူတို့က၄ခေါက်လာသွားတယ်ပြောအခုမိုးရွာကလေရင်ပြန်လှည့်သွားတယ်ခုနကသူတို့လွန်ခဲ့တဲ့တနားကြီးကျော်လောက်ကစခန်းကိုတင်ပြီးသွားပြီစခန်းကိုတင်ပြီးသွားရင်နေ့လယ်ကထိခိုက်ကြဆုံးမှုကရန်သူဘက်ကရန်၅ယောက်ကြဆုံးပြီးတော့တနက်တလဲရထားတယ်ကတော့အချိန်လေးပေါ့နော်ကျွန်တော်ဘက်ကတယောက်ကြဆုံးပဲ
တေဘောဘိုးစခန်းတိမ့်ပိုက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူးဒါအပြင်မြဝတီမြို့တောင်ဘက်တေဘောဘိုးဗလဲတို့ကျေးရွာနီးကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အနီးနားကကျေးရွာတွေကဒေသခံရွာသားတွေဟာတောင်ရင်မြင့်တဲ့ဘေးကိုတိမ့်ရှောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ်
ရွာလေးကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာလေးကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကံပင်နာကိုချွေကြတယ
်။ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြာရင်စိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ယာဉ်တွေကင်းထောက်ပြန်တမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်။မြဝတီ 6K ကောဝက်လီဥကလိထသေဘောဘိုးဗလဲတို့စတဲ့ကြေးရွာတွေအနီးမှာတော့နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ် KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက် ဒေသခံတွေတောင်းနေချီပြီးစစ်ဘေးဒုက္ခသည်တွေဖြစ်ထွက်ပြေးတန်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်ရှင
်။ VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ NUG အစိုးရနဲ့ AA လက်နက်ကင်တပ်ဖွဲ့တို့ဆွေးနွေးကြတဲ့အကြောင်းကိုမတင်ပြခင်မှာပိတ်ဆို့တန်ခတ်အရေးယူရေးတောင်းဆိုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ American စွမ်းအင်ကုမ္ပဏီ Chevron ဟာမြန်မာပြည်တွင်းပိုင်ဆိုင်ထားတဲ့အစုရှယ်ယာတွေကိုပြန်ရောင်းဖို့ရှိနေတာမို့ဒီပိုင်ဆိုင်မှုတွေစစ်အုပ်စုလက်ထဲရောက်မသွားရအောင်ထိန်းသိမ်းပေးထားဖို့ပြည်တွင်းနိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနှိမ့်နှံမှုကနေတစ်နှစ်ကို American Dollar တန်150လောက်ရရှိနေတဲ့အတွက်ဒီအကျိုးအမြတ်တွေဆက်ပြီးမရရှိရအောင်ဆိုင်းငံ့ထားဖို့သူတို့ကနေဖိအားပေးတောင်းဆိုနေတာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဇော်ဝင်းလှိုင်ပြောပြမှာဖြစ်ပါတယ်ဗျာ
။ယရနာတဘာဝတန်းငွေပိုက်လိုင်းရဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်တဲ့ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမယ့်မေလ25ရက်နေ့မှာ Chevron ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါ။ဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေက Chevron ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း2သိန်းရအောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတန်ဇာတာအရေးတက်ကြွလှူရှားသူကိုရဲက VOA ကိုပြောပါတယ
်အခုတကယ်လို့ဒီ Chevron တို့တူတယ်လို့ကဟိုဟိုအခုပေးမဲ့အတန်း100အတန်း150အတန်းအမေရိကန်ဒေါ်လာအတန်းရာခိုင်နှုန်းနေပေါ့လေနော်အဲ့တော့စက်ကောင်စီမပေးဘူးတော့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အားလုံးတော်လိုင်းအားစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလိုလားတဲ့လူခွေလိုလားတဲ့အစုဖွဲ့တွေဒီအားလုံးဝိုင်းဝန်းတောင်းဆိုကြတယ်ဒီကဒီကျွန်တော်ပြည်သူတွေပိုင်တဲ့တန်ဇာတာတွေဖြစ်တယ်ဒါတွေကိုသူတို့ဟိုဟိုပေးတယ်မပေးဘူးသူတို့ရဲ့သမိုင်းဖြစ်မယ်လူမျိုးတုံးတပြတ်မှုတွေကိုကျူးလွန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့သမိုင်းဖြစ်တယ်။ဟောအဲ့ဟာတွေဒီသူတို့ပုံမှာပဲဆက်ရောက်မှုရှိမယ်။ကျွန်တော်ပြည်သူတွေရဲ့တော်လှန်ရေးနဲ့တော်လှန်ရေးပုံမှာထားတဲ့စိတ်ဓာတ်နဲ့ပတ်သက်လို့တော့ကျွန်တော်တို့တန်ရလုံးဝမရှိဘူး။ဘယ်သူကူကူမကူကူပြည်သူတွေစက်ထိုင်မှာပဲ။ဒီတော်လှန်ရေးမှာပြက်ကူပြက်မယ်ဆိုတော့ကျွန်တော်အားလုံးယုံကြည်ပြီးသားဖြစ်တယ
်။ Chevron နဲ့စစ်တပ်ပိုင် AMOGE တို့ပူးပေါင်းလုပ်တဲ့ယရနာလောက်ကွက်ကတဘာဝတန်းငွေတွေကိုထိုင်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါ။ခဏဦးမှာ Chevron Company ဟာယရနာသဘာဝတန်းငွေစီမံကိန်းမှာ128.16%ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ Share တွေကို Chevron PTT နဲ့ AMOGE သုံးကုမ္ပဏီကခွဲယူခဲ့ကြတာပါ။အဲ့ဒီနောက်မှာ Chevron က 47.1% ခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါ Chevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ဘဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလို့ဆက်ပြောပါတယ
်ဘောဘီနဲ့ပတ်သက်ပြီးသူတို့ဘယ်လောက်ပြီးမယ်ဘယ်လိုပြီးမလဲဘယ်လိုထွက်ခွာမယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စတာတွေရဲ့မူလပိုင်ရှင်ဖြစ်တဲ့ကျွန်တော်သိခွေလည်းရှိတယ်။သိတဲ့သိရမယ်သိခွေလည်းရှိရဲ။เนาะအဲ့ဒါကြောင့်ကျွန်တော်တို့ကဟိုဒီလိုဟိုဆက်ပြတ်တောင်းဆိုလှုပ်ရှားမှုတွေကျွန်တော်လှုပ်တာဖြစ်တယ်။အဲ့တော့ဒီတန်တရားဆိုပေါဝန်ကျင်ပတ်စံပေါ်လीအဲ့ဒါနည်းတဲ့ပတ်စံမှမဟုတ်တာ။เนาะဒီတော်လှန်ရေးအတွက်ကိုကျွန်တော်တို့အများကြီးဟိုဟိုတည်ရမှုရှိတယ်လို့ပြောချင်ပါနဲ့
။လက်မှတ်ပေါင်း2သိန်းစုဆောင်းကောက်ယူထားတာကိုအခုလာမယ့်မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့သွေးစွန်းငွေအဖွဲ့ကပြောပါတယ်ပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြမရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီထိုင်းဆိုရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ် Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလဲစစ်ကောင်စီကအမေရိကန်ဒေါ်လာတန်း150လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလဲပိတ်ဆို့ဖို့စူးစမ်းနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးမတိုင်ခင်ရက်ပိုင်းအလိုမှာလဲမြန်မာအရဖက်အဖွဲ့ C 600ကျော်ကသမ္မတဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လဲကပ်ညီလိမ့်မယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
ကိုယ်ဇော်ဝင်းလိုင်ပြောပြသွားတာပါခင်ဗျာ VOA ရဲ့အစီအစဉ်တွေကိုရေဒီယိုကဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံရေးအကြက်တဲဖြည့်ရှင်းဆွေးနွေးတဲ့အကြောင်းကိုတင်ပြကြပါမယ်မြန်မာနိုင်ငံမှာကြုံနေရတဲ့နိုင်ငံရေးအကြက်တဲတွေနဲ့ပတ်သက်လို့ NUG အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့မ ကြသေးခင်ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးဖြစ်ခဲ့ကြောင်းအေအေရခိုင်လက်နက်ကင်အဖွဲ့ကပြောပါတယ်ဆွေးနွေးမှုအသေးစိတ်ကိုထုတ်ပေါ်မပြောပေမဲ့နိုင်ငံရေးစစ်ရေးပြည်ပခါတွေဖြည့်ရှင်းနိုင်မဲ့နီးလန်းတွေကိုဆွေးနွေးဖြစ်ခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့အေအေအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူခကပြောပါတယ်ဦးခိုင်သူခကို VOA ရဲ့ကိုဝင်းမင်းကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ
်ဟုတ်ကဲ့ခင်ဗျာဒီ NUG နဲ့ကျွန်တော်တို့ဒီတွေ့တဲ့အခါတော့ဟိုအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လက်ရှိမြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးပြီးတော့မှဒါသုံးသပ်ခဲ့ကြတာပေါ့နော်ပြီးလို့ရှိရင်ဒါအမြင်ရှင်းဖလေခဲ့ကြတယ်နောက်တစ်ခုကတော့ NUG အစိုးရဘက်ကဒီသူတို့လှုပ်ဆောင်နေတဲ့လက်ရှိအခင်းကျင်းတွေနဲ့ပတ်သက်ပြီးတော့မှဒီဝန်ကြီးဌာနအလိုက်သူတို့ဘက်ကနေပြီးတော့ဆွေးနွေးတင်ပြခဲ့တာရှိတယ်ဗျ
ဟုတ်ကဲ့အဓိကဒီအမြင်ချင်းဖလှယ်တဲ့နေရာမှာပေါ့နော်ဘာတွေကိုအဓိကနှစ်ဖက်နားလည်မှုတွေရခဲ့လဲ
ဟုတ်ဒီဟာတွေကတော့လောလောဆယ်မှာတော့ဟိုအသေးစိတ်ထုတ်ပြောဖို့တော့မရှိဘူးဗျဒီနှစ်ဖက်အမြင်ချင်းဖလှယ်ခဲ့ကြတယ်ရင်းနှီးနှီးဆွေးနွေးခဲ့ကြတယ်ဆိုတဲ့ဟာတော့ပဲကျွန်တော်တို့ပြောလို့ရမယ်တဖက်နဲ့တဖက်အများကြီးနားလည်မှုရှိတယ်လို့ဒါပြောလို့ရတာ
ဟုတ်ကဲ့အဲ့တော့အခုလို့ဒီတွေ့တဲ့အချိန်ထူကြမှုအနေထားကရောဘာကြောင့်မလို့အခုချိန်ဖြစ်လာတယ်လို့ပြောလို့ရနိုင်မလ
ဲ။ဟုတ်ဒီဟာကတော့ကျွန်တော်တို့ ULAA ရဲ့မူဝါဒကဟိုအယုံကလေးကလည်းဒါကျွန်တော်တို့ကတော့ဒီပြောထားပြီးသားရှိတယ်။လက်ရှိဒီပြည်မနေဗမာလူမျိုးတွေရဲ့အဖိနှိုက်ခံဒီဆရာနာရှင်လက်အောက်ကလွတ်မြောက်ရေးကြိုးပမ်းမှုကိုကိုရှင်းစာတယ်သူတို့ရဲ့ဒီလွတ်မြောက်လူမှုစိတ်ဓာတ်နဲ့ဒီတော်လှန်တိုက်ပွဲဝင်နေကြတာကိုလည်းကျွန်တော်တို့အတိတ်မှပြုလေးစားတယ်ဆိုတာဒါတောက်လျှောက်ပြောလာတာရှိတယ်ဗျဒါကြောင့်မို့လို့အခုဒီအဖိနှိုက်ခံပွားကလွတ်မြောက်ရေးကြိုးပမ်းနေကြတဲ့သူတွေအနေနဲ့တော့ကျွန်တော်တို့နဲ့တွေ့ရှင်တယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ကလည်းလိုလိုလားလားနဲ့ကျွန်တော်တို့ဒါနှစ်ဖက်ဟိုတွေ့ဆုံကြတဲ့သဘောပါပဲ
ဟုတ်ကဲ့နောက်တစ်ခုကတော့ရခိုင်ပြည်နယ်မှာဒီစစ်ရေးရတင်မှမှုတွေများလာတဲ့အချိန်ပေါ့နော်စင်ကြာချက်လဲဟိုထုတ်ထားခဲ့တယ်ပေါ့တိုက်ပွဲတွေပြည့်ဖြစ်လာနိုင်တယ်ဆိုတဲ့အနေအထားမှာအခုလိုတွေ့တာကရောထူးခြားမှုရှိတယ်လို့ပြောလို့ရတာ
ဟိုဒီဟာကတော့ဟိုလက်ရှိဖြစ်ပုံနေတဲ့အနေအထားအောက်မှာဒီတွေ့တယ်ဆိုတာထက်ပေါ့နော်ဒီကျွန်တော်တို့နှစ်ဖက်နေပြီးတော့မှတွေ့တင်တွေ့ထိုက်တဲ့အချိန်မှာတွေ့တယ်လို့ပဲပြောရမှာပေါ့အခုချိန်ကျမပဲဒါကျွန်တော်တို့ကလေတွေ့ဖြစ်တယ်ဆိုတာကကျွန်တော်တို့မှလည်းဒီတက်တူနေမွေးနေတွေဟိုအလုရှုံနေခဲ့တာတွေရှိတယ်။ဒါကြောင့်မို့လို့အခုမှပဲဒါတွေ့ဖြစ်တာပါ
။ဟုတ်ကဲ့ဒီနေရာမှာအခုအစည်းအဝေးတွေ့ဆုံခဲ့တာအကြောင်းပေါ့နော်။ရှေ့မှာရောဘလို့အလားလာဖြစ်လာဖို့မှန်ထားလဲ
။ဟိုဒီဟာကတော့ဟိုကြိုပြဖို့တော့ခက်တာပေါ့နော်။ဒါပေမဲ့လို့ဒီအခုလက်ရှိရခိုင်ပြည်ထဲမှာကျွန်တော်တို့နဲ့စစ်ကောင်စီကမှဒီတင်းမာမှုတွေကတော့အရင်ထက်တော့ဒါမြင့်တက်နေတာပေါ့။အချိန်တွေကတော့အချိန်မွေးထပ်ပြီးတော့မှဒါတိုက်ပွဲဖြစ်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်နတ်စကာဘက်ကနေပြီးတော့ဒီတစ်ဖက်မှာငင်းကြမ်းရေးခုံနေပေမဲ့လည်းပဲနောက်တစ်ဖက်မှာသူတို့ကဒီစစ်အားတွေအကြီးကြီးတိုးရှင်းနေတာတွေရှိတယ်။နောက်ပြီးလို့ရှိရင်ကျွန်တော်တို့ပြည်သူတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့နှီးမျိုးစုံနဲ့ကန်တပ်ပိတ်ဆို့တာတွေဖိနှိပ်တာတွေလုပ်နေတာပေါ့။နောက်ကုန်စည်စီးဆင်းမှုတွေကိုလည်းပဲသူတို့ကန်တပ်ပိတ်ပင်မှုတွေကိုဟိုစစ်ဖြစ်နေတဲ့ကာလကအထက်ကိုပို့ပြီးတော့မှဒါလှုပ်လာတဲ့သဘောရှိတယ်။ပြီးလို့ရှိရင်ကျွန်တော်တို့အုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့တောက်လျှောက်အနှောင့်အယှက်တားအဆီးလောက်တာတွေနောက်ကျွန်တော်တို့ရဲ့တရားရေးဝန်ထမ်းတွေကိုဖမ်းဆီးဖို့စ조사တာတွေကျွန်တော်တို့ရဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးဖို့အတွက်သူတို့စ조사တာတွေကိုတောက်လျှောက်လုပ်နေတယ်ဟိုနောက်တစ်ဖက်မှာလည်းပဲကျွန်တော်တို့ ULAA ကတောက်လျှောက်ကြိုးပမ်းလှုပ်ဆောင်နေတဲ့မတူကွေးပြားတဲ့လူဖွေးစည်းတွေကြားမှာဒီသဟဇာတာဖြစ်ကြိုးပမ်းမှုတွေကိုအော်မြန်မာစစ်တပ်ဘက်ကနေပြီးတော့ဖျက်ဆီးဖို့စ조사နေတာတွေရှိတယ်။လူမျိုးရေးဘာသာရေးဖိုင်တိုက်ပြီးတော့မှဒါပြိပက္ခတွေဖြစ်အောင်သူတို့ဖန်တီးနေတဲ့ဟာတွေအများကြီးရှိတယ်။နော်အဲ့လိုဖြစ်အောင်လည်းပဲသူတို့ဘက်ကတောက်ချောက်စ조사နေတာတွေ့ရတယ်။ဒီဟာတွေကြောင့်ပဲအခုလက်ရှိတင်းမာမှုတွေကပိုပြီးတော့မြင့်တက်လာတယ်လို့ပြောလို့ရတာပေါ့နော်
။ဟုတ်ကဲ့အဲ့ဒီတော့ဒီပေါ်ဘယ်လိုအကြံပြုချင်လဲ
။မြန်မာစစ်တပ်ဘက်ကအခုသူတို့လှုပ်ဆောင်နေတဲ့ဒီစီးရေးလှုပ်ရှားမှုတွေကိုရတန့်ဖို့လို့လေဆိုလိုတာကတော့ကျွန်တော်တို့ပြည်သူတွေပေါ်မှာဖိနှိပ်မှုတွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ရတန့်ဖို့လို့လေဒါမှပဲတခြားကိစ္စတွေကိုရှေ့ဆက်လို့ရမှာပေါ့။နော်တစ်ဖက်မှာဟိုငင်းကြမ်းရေးအုံနေပြီးတော့နောက်တစ်ဖက်မှာစည်ရည်ရအရှင်မြွေတိုက်ခိုက်ဖို့လုံနေတဲ့အနေအထားတွေကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုအများကြီးထိခိုက်စေတာပေါ့နော်။ဒါကြောင့်မို့လို့လက်ရှိအနေအထားမှာတစ်ဖက်နဲ့တစ်ဖက်တွဲဆုံဆွေးနွေးဖို့ဆိုတာကတော့လိုးလိုးစီတော့အနေအထားကမရှိသေးဘူးလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခိုင်သူကခင်ဗျာ
V ပြည်ရဲ့ဂျာတာပရိနိမနေ့ကင်းအစည်းအဝေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။သောရရှင်များခင်ဗျာ။ဝိုင်းရင်နိုင်ငံရေးတမားကြီးတူဦးဖြစ်တဲ့ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးသူဝေဟာဗိုလ်ထုနေ့ညာပိုင်းရွှေပြည်သာမြို့နေအိမ်မှာကွဲလွန်သွားပါတယ်။သူဟာမြန်မာနိုင်ငံရေးအတွက်ဒီဇိုင်းမှန်မှန်ကြိုးပမ်းခဲ့သူအဖြစ်နဲ့နိုင်ငံရေးအတိုင်းအဝိုင်းကပြောဆိုကြပါတယ်။ဒီအကြောင်းကိုပြောပြချင်ပါတယ်ခင်ဗျာ။ဦးသူဝေဟာရန်ကုန်ရွှေပြည်သာမြို့နေအိမ်မှာဗိုလ်ထုနေ့ညနေပိုင်းခေါင်းမူပြီးလဲကြရာကအင်းစင်ဆေးရုံကိုပို့ဆောင်ပေးခဲ့ပေမဲ့ဆေးရုံအရောက်မှာတည်ဆုံသွားတယ်လို့နိုင်ငံရေးလို့ဖော်ကန်မဲ့တွေကသူ့ရဲ့လူမှုကွန်ရက်မီဒီယာပေါ်မှာရေးသားထားတာပါ။ကွယ်လွန်ချိန်မှာအသက်90ရှိပြီဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌတာဝန်အပြင်ပြည်ထောင်စုညဉ့်ညမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုဥက္ကဋ္ဌအဖြစ်လည်းတာဝန်ယူထားတဲ့ဦးသူဝေဟာတိုင်းပြည်ညဉ့်ညမ်းရေးအတွက်ရောဖက်ဒရယ်ပြည်ထောင်စုအရေးအတွက်ပါစေအားထက်သန်ခဲ့သူဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဥက္ကဋ္ဌဦးဆိုင်ညွန့်လွင်က VOA ကိုပြောပါတယ်
။ဟိုရင်နိုင်ငံရေးသမိုင်းတုန်းကွန်ဗင်ဘာလက်ဆိုအစိုးရကဖြစ်နေပါလေ။သူကဆိုရင်ကျွန်တော်တို့ဒီ UPTG ရုပ်ပေါ်ရဲ့ NTA ရဲ့အကန့်ချက်တခုအဓိကတော့ UPTGC မှာသူဥက္ကဋ္ဌဖြစ်ခဲ့တယ်။နောက်ပြီးဖက်ဒရယ်နဲ့ပတ်သက်လို့သူအပိထောက်ခံတာလည်းရှိခဲ့တယ်။ဒီကော NCRM ရှိတယ်လို့ပြောတယ်။ဒီလည်းပဲဝန်ကြီးကဆိုအစီအပုံပြော
င်းပါ။မြန်မာပြည်လွတ်လပ်ရေးရပြီးကစဖဆပါလာခင်မှာကလေးကနိုင်ငံရေးသမားဖြစ်လာခဲ့တဲ့ဦးသူဝေဟာတနိုင်ငံလုံးအောင်ကြွပြီးဒီမိုကရေစီရေးတောင်းဆိုတဲ့1988လူထုလှုပ်ရှားမှုမှာပြန်လည်ပါဝင်ခဲ့ပြီးစစ်အစိုးရကဖမ်းဆီးထောင်ချခဲ့တာပါ။အင်းစိန်ထောင်မှာဆုံးခဲ့ဘူးတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်သူဦးစော်မင်းကတော့ဦးသူဝေရဲ့နိုင်ငံရေးဖြတ်သန်းမှုတစ်စိတ်တစ်ပိုင်းကိုပြောပြပါရစေ
။1988မှာသူပါဝင်လာခဲ့ပြီးတော့1990ရွေးကောက်ပွဲကိုဝင်မဲ့ပါတီရဲမှာပါတီဆင်းနံပါတ်1နဲ့ပါတီမဟုတ်ဝင်ခဲ့ပါ။အဲ့ကနေမှာတဆင်ဒေါံဆန်းစုကြည်နဲ့ CRPD ကိုထောက်ခံလာမှထောက်ခံလာဆိုတဲ့အကြောင်းကိုမေးပြီးတော့သူရဲ့ဦးထွေးမြင့်မြောက်ကိုအကျဉ်းချခဲ့ပါတယ်။သူတို့အဲ့လိုအကျဉ်းချတဲ့အချိန်မှာကျွန်တော်တို့1991ခုနှစ်နိုဘယ်ဆုအထိုင်းနိုင်ငံကလည်းတိုက်ဆိုင်တဲ့ခါကျတော့ဒီလက်ထောင်တွင်းနိုင်ငံမှာပြည်ဆောင်ရပါတယ်။သူဒီဟာနိုင်ငံရေးလူစားတွေအများကြီးတိကျရအထူးသဖြင့်တော့အိုင်းနိုင်ငံရေးမှာပေါင်းဆောင်ပါဝင်တဲ့လူပြောက်ဖြစ်ခဲ့ပြီးနဲ့တမီးရဲ့နိုင်ငံရေးပုံမှန်တော့သူကလွှဲချော်ခဲ့ရတယ်ပေါ့နော်။အဲဒီတော့နိုင်ငံရေးမှာတော့ဒီကွယ်လွန်ခြင်းတွေကျွန်တော်တို့ဝန်နေပါတယ်။သူဟာနိုင်ငံရေးကလွှဲလို့ဘာမှမလုပ်သွားတဲ့လူပြောက်ပါလို့ကျွန်တော်ပြောချင်ပါတယ်
။ခေတ်ကာလအလိုက်နိုင်ငံရေးတည်ငြိမ်မှုမရှိတဲ့မြန်မာနိုင်ငံမှာဦးသူဝေလိုဝိုင်းရင်နိုင်ငံရေးသမားကြီးကလက်ဆင့်ကမ်းလေ့လာသင်ယူနိုင်မဲ့အခွင့်အလမ်းဆုံးရှုံးခဲ့ရတယ်လို့ထင်ရှားတဲ့အရှေ့လေးလုံးចောင်းသားခေါင်းဆောင်ဦးမမောင်ကျော်ကပြောပါတယ်
။ကျွန်တော်ကဦးသူဝေနဲ့တော့ဒါ1988မှာတိုက်ရိုက်မတွေ့ဆုံမပတ်သက်ဘူးအောင်သို့တော့ဒါသူကြည်သူကြည်ချစ်ပါသည်ခေတုံးကသူနဲ့တူလုပ်ခဲ့တဲ့ဒါဗိုလ်ချုပ်တင်မောင်ဝင်းဆိုကျွန်တော်ရေးဆရာကျေးဇူးရှင်ဆိုလည်းမမှားပါဘူးနော်။ဦးတင်မောင်ဝင်းရှိရတယ်ကြောက်ပြောပြလို့ဦးသူဝေကိုကျောင်းနေဆောင်အများကြီးကြောက်ပါတယ်။ဦးသူဝေရတကယ်ရေရှင်းရှိတဲ့နိုင်ငံရေးသမားဝိုင်းရင်နိုင်ငံရေးသမားတူဖြစ်ပါတယ်။သူတို့ရဲ့အတွေ့အကြုံတွေ၊သူတို့ရဲ့ယူဆတွေကစစ်မှန်တဲ့ဒီမိုကရေစီစနစ်မဖွံ့ဖြိုးခဲ့တဲ့အတွက်ကြောင့်မို့ကျွန်တော်တို့မရရှိခဲ့တာ၊လေးလောက်ပဲမရခဲ့တာအများကြီးရှိပါတယ်။သူကွယ်လုံးဆိုရှယ်ပေါ်မှာကျွန်တော်88မျိုးဆက်ဟောင်းတူအနေနဲ့ပေါ့လေ။ကျန်ရေးသူမိသားစုနဲ့တူဝမ်းနဲ့ခြေကွဲကြောင်းလေးကျွန်တော်ဖော်ပြချင်ပါတယ်ခင်ဗျာ
။ဦးသူဝေကိုဖခင်ဥပအုံးမိခင်ဒေါ်လာတင်တို့က1932ခုနှစ်တောင်ငူမြို့မှာမွေးဖွားခဲ့တာပါရန်ကုန်တက္ကသိုလ်ကဝိဇ္ဇဘွေရရှိပြီးចောင်းသားဘွေကနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်1959ကနေ64ခုနှစ်ကြာဖဆပါလအစိုးရဒုဝန်ကြီးချုပ်ဦးကျော်ညင်းရဲ့ကိုရီးအတွင်းဝန်အဖြစ်တာဝန်ယူခဲ့သူပါအာနာရှင်ဟောင်းဗိုလ်ချုပ်ကြီးနေဝင်အာနာသိမ့်မီနောက်ဝန်ကြီးချုပ်ဟောင်းဦးနုရဲ့ပြည်ကျစ်ပါတီနဲ့အတူထိုင်းနေဆက်ကိုတောခုလှုပ်ရှားခဲ့ပြီးတရင်းစာဆရာတူအဖြစ်နဲ့လည်းရက်တည်ခဲ့ဘူးပါလေဥသူဝေမှာသားနှစ်ယောက်သမီးတစ်ယောက်ရှိပါတယ်ခင်ဗျာဥသူဝေအခုလိုကွယ်လွန်သွားတာအတွက်အဆင်မကောင်းဖြစ်ရပါတယ်ခင်ဗျာမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့ line meter 24 kHz 12339 line meter 40 kHz 04139 line meter 51 kHz 5809နဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမ်းမာရေးကိုရန်နံရဲ့တပတ်တွင်းအားကစားသတင်းတွေအပြင်ဦးကျော်စံသာရဲ့တပတ်တွင်းမြမရေးသုံးသက်ချက်မှာတော့
သမိုင်းမှာအောင်မြင်သွားတဲ့ကျော်စံရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်အဓိကသုံးချက်ပါတယ်အဲပထမဆုံးတစ်ချက်ကဒီလူလူအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားဆိုတော့အကြီးကြီးဆိုင်ရာရဲ့ဖြစ်အားအရန်ကြီးကြီးတယ်
သိမကြခင်မှာပဲအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီဘက်မှာတော့မိုးရသည်တဲကိုဝင်လာတဲ့အချိန်ရင်သွေးငယ်ကလေးငယ်တွေမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရဖို့အခွင့်အလမ်းများတာကြောင့်ကြိုတင်သတိထားပြုပြင်ကာကွယ်ကြဖို့လိုအပ်တဲ့အကြောင်းတမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့မေးမြန်းပြီးဒေါက်တာတန့်စော်ကတင်ပြထားပါတယ်ဗျာ
မိုးရသည်တဲကိုဝင်ရောက်လာတဲ့အချိန်မှာကလင်းကလေးတွေအတွက်သတိပြုရမယ့်ယောဂတစ်ခုကတော့သွေးလွန်တုပ်ကွေးယောဂဖြစ်ပါတယ်။သွေးလွန်တုပ်ကွေးယောဂဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂတစ်ခုဖြစ်ပြီးမိုးရသည်မှာအဖြစ်များတဲ့ယောဂတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်သတိပြုကာကွယ်ထားဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့မိုးရသည်ရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂတွေနဲ့ပတ်သက်ပြီးတော့သတိထားစရာယောဂ၅မျိုးရှိပါတယ်။နံပါတ်၁ကတော့ဒီမိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့နဲ့ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလည်ချောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုပ်ဝေဒနာတွေရလည်းပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်နောက်တစ်ခုကအစာအစာနဲ့ရေနဲ့နောက်တန့်ရှင်းမှုမရှိတဲ့တဲ့ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါဒီယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်နေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တုပ်ကွေးယောဂါတို့နော်ဒီယောဂါတွေကမိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအဆစ်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရသည်မှာအဆစ်ရောင်အဆစ်ကိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ်။
သွေးလွန်တုပ်ကွေးယောဂါဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်တာကြောင့်ဒီချိန်မှာရေသေးငယ်လေးတွေကိုချင်းကိုက်မခံရအောင်နီလန်းမျိုးစုံအသုံးပြုပြီးကာဝယ်ပေးထားကြရမှာပါ။အဲ့တဲ့အချိန်မှာချင်းအောင်အသုံးပြုဖို့လိုပြီးအင်ဂျီလက်ရှိပေါင်းမီရှိတွေကိုလည်းဝတ်ဆင်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရစေ
။ဒကူရေဒကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နော်လူဝတ်စားနဲ့လွတ်နေတဲ့အရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းကိုက်စေချင်မလားစေချင်မနာစေပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလဲအိတ်တဲ့ကလေးတွေကလည်းချင်းအောင်နဲ့အိတ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တုပ်ကိုဖြစ်တဲ့ချင်းအများစုကနေကင်းကိုက်တဲ့ချင်းတွေဖြစ်ပါတယ
်သွေးလွန်တုပ်ကွေးယောဂါကူးစက်ပြန့်နှံ့စေတဲ့ချင်းကြားဟာရေကြီးရေသန့်မှာပေါက်ဖွားလေးရှိတာကြောင့်မိမိအိမ်တွင်အိမ်ပြင်နဲ့ရက်ွက်အတွင်းမှာချင်းပေါက်ဖွားနိုင်စေမဲ့နေရာတွေရှိရင်ရှင်းလင်းဖယ်ရှားထားတဲ့တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ
်မိုးရသည်မှာဆရာတို့ချင်းတွေရင်တွေပေါ်များတာပေါ့နော်အဲ့တော့ချင်းထဲမှာမှာဆရာတို့ Aedes aegypti လို့ခေါ်တဲ့ရေကြီးရေသန့်မှာပေါက်တဲ့ချင်းကဒီသွေးလွန်တုပ်ကွေး virus ပိုးသက်ဆောင်ပါတယ်ဒါကြောင့်မလို့သွေးလွန်တုပ်ကွေးယောဂါကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ချင်းကြားပေါ့နော်အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ်နော်အဲ့ဒီခါကျတော့ဒီချင်းပေါက်ဖွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတဲ့နေပေါ့နော်ရေဒီယိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ကစီစဉ်ထောင်ရဲထားပေးဖို့လိုပါတယ်ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီဘာလို့တာလဲဆိုရင်ချင်းပေါက်ဖွားမှု မရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်။ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းလေးတွေပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ပစ်တာတို့ရေစင်းနဲ့ခတ်ထုတ်ပစ်တာတို့နော်။တွန်ပစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်းမပေါက်အောင်ကာကွယ်ထားတယ်ပေါ့နော်။အဲ့တော့ချင်းပေါက်လာပြီဆိုရင်လည်းဆရာတို့ကဒီချင်းတွေကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိရေကိုချင်းကိုအောင်းနိုင်တဲ့မှောင်မိုက်တဲ့နေရာမရှိရေဒီကောင်းလေတန်းရအောင်ဆောင်ရွက်ထားပေးရင်းနဲ့လိုအပ်လို့ရှိရင်ချင်းကိုဆရာတို့ဒီချင်းစေးသုံးပြီးတော့နော်ခါခွဲတဲ့နည်းတွေကိုဆောင်ရွက်ပေးဖို့လိုပါတယ်ဒီသွေးလွန်တကူရအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်ခြေလက်မှာနီဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်တွေအံမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီဆက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တကူရဲ့ဟုတ်မဟုတ်စစ်ဆေးပြီးတော့ကုသမှုခံယူခြင်းအားဖြင့်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်။မိုးရသည်တဲ့ကိုဝင်ရောက်လာတဲ့အချိန်မှာယင်းနေ့ကလေးတွေမှာသွေးလွန်တကွေးရောဂါကူးစက်ခံရဖို့အခွင့်အရေးများတာကြောင့်ကျွတေသတိပြုကာဝယ်ထားကြဖို့လိုတဲ့အကြောင်းတတိပေးပလိုက်တာဖြစ်ပါတယ်ကျွန်တော်လည်းဆိုပ
ါဒေါက်တာသန်းစောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာရေးသုံးသပ်ချက်မှာအမေရိကန်သဘောထားနဲ့မြန်မာအလားအလာအကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲတွေနိုင်ငံတကာဖိအားဟအမတန်မှအရေးပါတယ်ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပါမော့ခမီမီဝင်းဘတ်ကဆိုပါတယ်တချိန်လုံးကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပေးခဲ့ဘူးတဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စားမီမီဝင်းဘတ်ကအာနာသိန်းစစ်တပ်နဲ့ဖီဆန်ရင်အင်အားစုတွေရဲ့လက်ရှိအခြေအနေတွေကိုနှိုင်းယှဉ်ပြထားပါတယ်အသေးစိတ်ကိုဒီဒုဗိုလ်မှူးကြီးမီမီဝင်းဘတ်နဲ့ဆွေးနွေးပြီးဦးကျော်စံသာကပြောပြမှာဖြစ်ပါတယ်ဗျာ
။ဘာမို့ကမီမီဝင်းဘတ်ကဒီတိုင်းနည်းနည်းပြောစီချင်တာကတော့ဥပိန်စိန်အစိုးရတပ်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံမှန်တစ်ခုကြီးကတော့ချင်ပါတယ်။ဆိုတော့အဲ့ဒီကဟိုအချင်းချင်းလည်းပြောပါဘယ်လိုပုံမှန်မျိုးစီးခဲ့တယ်လဲအခုတော့ပြတ်တော့ပြီပေါ့နော်အဲ့ဒါ
ဟုတ်ကဲ့ရှင့်ဟိုမြန်မာနိုင်ငံပေါ့နော် democracy transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှာကြက်တာပေါ့နော်အကြောင်းမှာကြက်တာဒီပြည်ရဲ့ခဏခဏပြောတဲ့ဥစ္စာ training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည်ကြီးဆိုင်ရာဆက်ဆံရေးNow, we are civil military relation, you know, the democratic government out of the system, the crew out of the civil military relation, but you see, I live, so that I live in the
other. I mean, since I need a look, get by you, but I don't mean no more.
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးအစီ US ကနေပြီး sanction လုပ်ထားလိုက်မြန်မာစစ်တပ်က
အခုရုရှားကယူကရိန်းကိုတူတော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထွက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအလံဝေးသွားတယ်လို့ပြောလို့ရပါတယ်
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးလာတာဒီလောက်လောက်မရှိဘူးပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်နေတယ်ကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ
်အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေကဖိတ်ချောင်းမှုစီးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ
။ဟုတ်ကဲ့။ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုတော့သူတို့အဓိကသုံးချက်ပါတယ်။အဓိကသုံးချက်အဲပထမဆုံးတစ်ချက်ကဒါဤသူလူလူရဲ့စန့်ကျင်မှုပေါ့နော်။ဤသူလူလူအများကြီးရဲ့စန့်ကျင်မှု။နောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖိအားအနက်ကနောက်သုံးချက်မြောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာအကြီးကြီးဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ် and အဲ့ဒီဥစ္စာကိုအတွက်ကြောင့်လည်း US ကဒီဘက်ကနေပြောပေါ့နော်ဥဆောင်ပြီးတော့ဒီဘလူနီးနဲ့ဖိအားပေးရမယ်ဆိုတာဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီးdiplomatic on that ဟိုနေနဲ့ ASEAN တို့နဲ့ဟိုနေနဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့အတူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲဒီကြောင့်မလို့လည်းဒီဖြစ်အားကအများကြီးရှိလာတာ
ဆခုနကမြေပြောတဲ့သုံးချက်မှာစီစလူရဲ့ဆန့်ကျင်ဥကြောင့်အဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင့်တွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစကားတောက်နေမိပါတယ်။ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လား။လူတွေကညှိတွားကြတဲ့အဲ့ဒီကြောင့်အဲ့ဒါပိုပြီးလုတ်တင်တယ်ဖီအားပိုပြီးပြေးတင်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်။ကျွန်တော်အဲ့ဒီကြောင့်ကြည့်နေတာပါ။အထူးသဖြင့်စီဝေးအချင်းတန်ခပ်ပိတ်ဆိုတဲ့နေရာမှာဟိုရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆိုဘူးဖြစ်နေတယ
်တကယ်ဆန်ချင်က US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့ဥစ္စာလည်းသူတို့ချိန်ဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေနံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့လုံလိုက်မယ်ဆိုလို့ရှင်စန်တမန်နဲ့ပတ်သက်တဲ့အထီးအားနဲ့မှာကွာပြီးတော့ညှိနိုင်တယ် right ဆိုတော့ကြောင့်မဟုတ်လို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းဝေးပြီးတော့လုပ်ကြရတယ်လို့အတည်းလို့ကျွန်တော်တွေးနေတယ
်ဒါပေမဲ့လည်းတခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ထရီရှာယောဘနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ဒီနာဘယ်ကရရရပူပြီးလိုအပ်နေတဲ့သဘောသလိုငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျအပါအဝင်ပေါ့လေမစ်လီးစ်နိုင်ငံတွေကိုသူတို့ကရေနံပူပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားပါတယ်သူတို့ကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံကလည်းဘာပဲပြောပြောသူတို့ကပူပြီးလိုအပ်နေလို့များသူတို့လက်ပိုက်ကြည့်နေဥမ္မာတူကြောက်ဘူး
တက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့စန်တမန်အရေးပြည်ပြည်ဆိုင်ရာဆက်ဆံရေးရလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်တယ်ဆိုတော့မြန်မာအချက်သုံးချက်ထဲမှာစံတင်မှုရဲ့နောက်ကြီးပတ်ဖြစ်ရဲ့နောက်နံပါတ်3ချက်ကပုံပြီးစိတ်နေလာဖို့ကောင်းတဲ့ section ဆိုစစ်တမ်းရဲ့ elite ဆိုတော့ကျွန်တော်နားလည်တာဥမာဖိလစ်ပင်းစ်မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့ Henry တွေတို့ Marcos တို့ကသူတို့ defect လုပ်လိုက်တယ်ဒီလူဘက်ကိုဗတ်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရဲဆိုရင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာ out defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုချင်တော့ဘူးတဲ့တချို့တွေကအမျိုးကြောင့်မထွက်နိုင်လို့တာနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လည်းအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတာသူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျမတို့ indicator တကူကအဲ့ဒီ elite တွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကလိုက်ဖမ်းနေလို့ကျမခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့ဒီခုလုံးပြန်ပြီးကြည့်လိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့ level ပေါ့နော်ဖြစ်လာပြီလို့ကြည့်လို့ရတယ်
ဟုတ်ကဲ့မိမိကိုယ်တိုင်းတမဟတ်ပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်သူတို့မှတွားပြီး lecture ပေးတယ်ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီ democracyအချင်းကိုအောက်မှနေရတဲ့တမန်တော်တခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင
်ဗျ။အဲဟုတ်ကဲ့ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမအချင်းချင်းအဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ်expectations of them
ပြ
ောလို့ရတယ်ဟုတ်ကဲ့ပြောလင်းတဲ့အများကြီးသူတို့မှရှိတယ်အဲ့တော့သူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လုပ်ချင်တယ်အဲ့လိုလုပ်တဲ့အခါမှာလည်းသူတို့ကိုလေးလေးစားစားနဲ့နော်ဟိုအကုန်ယူစွာသူတို့လုပ်ချင်တယ်အချိန်လုံးကလည်းကျွန်မလုပ်တဲ့အခါမှာဒီကဘာလုံးကလည်းမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချိန်ကြီးနေနည်းနည်းအချိန်ကြီးရပါဘာလို့ဆိုတော့စစ်တပ်ကိုနိုင်ကဒီ democratic transition ကို လုတ်ပြီးလိုက်တယ်ဆိုတော့လေလူတွေကတခါရဲ့အရင်နဲ့အံ့ဩပြီးတော့သူတို့လက်ခံရတယ်ပေါ့နော်တော်တော်ကျုံ့ကြတယ်သူအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှိရင်တခါရဲ့သူတို့ကိုလုံးဝလူဆိုးလိုမျိုးထင်ပြီးတော့လုံးဝဟိုနည်းကြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီခါရဲ့ကိုထိုးကြပါတာပေါ့နော်ဆိုကျွန်မတခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးရဲ့ကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျောလင်းချက်တွေသူတို့ရဲ့အနာဂတ်တွေသူကအရင်နဲ့ excited အဲ့ဒီအချိန်မှာအရင်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးတော့ဒီကိုတခါရဲ့ကိုဝင်နေကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တခါလေးကြာလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လောလောဆယ်မှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မင်းသက်ဘူးဆိုတာလည်းသိတယ်လက်အောက်ကတက်မတော်တဲ့ငန်းတွေဟာသူတို့မချိနှက်ကြဘူးသူတို့ဘွားပေါ့ချင်းကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကလေး
ကျမဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအလုံးတလားတော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပါနော်။တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ100ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150တွေမှာလည်းသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ယောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ site မလုပ်ချင်တော့ဘူး။ဒါတချို့တွေကြတော့အရန်အသက်ကြီးနေပြီ။အာဟိုဆိုပါတော့ surgeon တွေပါလေနော်။သူတို့တက်တက်လုံးကလည်းစစ်တက်ထင်ပါပဲသူတို့လုပ်လာတော့ဘယ်လိုမှထွက်လိုက်လို့ရှိရင်လည်းသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူရဲ။နောက်ပြီးတချို့တွေကြတော့လည်းသူတို့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကညာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းကိုနေမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုပါလေချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်ကဲ
့နောက်တစ်ခါလည်းကျွန်တော်မြင်ပါတယ်လက်နက်ကင်ပြီးတော့ဖီဆန်နေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ကစီးကျွမ်းကျင်တဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညမှုသူရဲ့ unity strength အဲ့ဒါကိုမိမိကလည်းသုံးသပ်မိပါလား
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလောက်သာသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုံနိုင်နေဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့မလို့ user လုံနိုင်မယ်လို့ကျမသုံးသပ်သိကြ
ဒီရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာတောက်ကြနေည VOE အစီအစဉ်လေးတင်ဆက်တဲ့ခါမှာတော့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာနဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်ဗျာ
VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA အမေရိကန်တန်ရဲ့ဂျာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့သတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ဒီရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်တွေကို ကြည့်ရှုကြရမှာဖြစ်ပါတယ်ဗျာ
။ဒါကတော့အီဂျစ်နိုင်ငံက Empower Volunteer Academy ဖြစ်ပါတယ်။ Volunteer Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volunteer Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော့
فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي اكاديميات بنات
ဒီဘောလုံးအကယ်ဒမီလို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ဒီတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငဲတဲ့ပြောခံခဲ့ရတယ်ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုတ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မိန်းကလေးတွေသူတို့မိန်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မိန်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါ Farida Salem ကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုကရကြံ့ခိုင်မှုပညာရည်နဲ့ဘွေးရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမူဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတရပ်ကိုရိုနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب
رياضه جماعه အသက်7နှစ်အရွယ်မှာဘောလုံးစပြီးကစားခဲ့တာပါပထမတော့ကတော့ဝါသနာအရအပျော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာ့ဘောလုံးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြာသေးတဲ့အပြင်စင်နာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ။
အကောသကဒမ်နစအဖ်မဆရဘတ်အဘလ်ဆောဘတ်ကတီရမင်းဟာတဘန်နန်နက်စလစမ်ရှာ
အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘဘလုံးအကယ်ဒမီမှာတော့အသက်9နှစ်ကနေ17နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းနေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volo Jeremy နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
Lama geht Academy tariet labit gharat lil ahsan
Jama di Volo Academy ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာရီကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေရိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းတွေကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တင်ဆက်နေတဲ့သတင်းတွေရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုစာပေးဖို့လိုတဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုစာရေးသားလိုတယ်ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားကဝိုင်းရင်ပိတ်ဆို့ထားတဲ့ကြားမှာနောက်ဆုံးကြမ်းကြမ်းကန်ခုခံခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာသတင်းတစ်ပတ်အတွင်းယူကရိန်းစစ်သား959လက်နက်ချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်။ဒီအထက်မှာလွန်ခဲ့တဲ့24နာရီအတွင်းလက်နက်ချတဲ့ယူကရိန်းတပ်ဖွဲ့ဝင်694ဦးပါဝင်ကြောင်းလည်းရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်စတင်ခဲ့တာ3လလောက်အကြာမှာပဲ။ပထမဆုံးစစ်ရာဇဝတ်မှုအဖြစ်လက်နက်မဲ့ယူကရိန်းအရဲသားတို့ကိုတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့အသက်21နှစ်အရွယ်ရုရှားစစ်သားကဗုဒ္ဓဟူးနေ့မှာပဲအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှု၄ရက်အကြာဖေဖော်ဝါရီလ28ရက်နေ့မှာရုရှားစစ်တပ်ကတက်ကြွကြီးဗရင်ချင်းချင်းမရင်ကအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းအမျိုးသားတဦးကိုကားပရင်ပေါက်ကနေတနက်နေ့ဖြစ်ခဲ့ရာကဥကောင်းကိုထိမှန်တေဆုံးခဲ့တဲ့အမှုအတွက်ထောင်ဒဏ်တသက်အထိအပြစ်ပေးခံနိုင်ရပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာမိုင်းတန်ကြောင့်ဒီနှစ်ဆန်းမှာပဲတေကြီထိခိုက်သူရာကျော်ရှိခဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပုံမှုဆိုးရွားလာနေပြီးအရက်သားတွေဆက်လက်အထိဒုက္ခရောက်နေကြရတယ်လို့လည်းပြောပါရယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိပ်တန်း Republican အထက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကြီးနှစ်ခုကလွှတ်တော်အမတ်တချို့နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးစစ်ကောင်စီအပေါ်အရေးယူတန်းခတ်မှုတွေတိုးမြှင့်မှုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်အနာယတ်ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့Jeff McLean နဲ့ Ed McKee တို့ကိုအင်္ဂါနေ့ကတွေ့ဆုံရမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာရင်းနှီးတဲ့တဘာဝတန်းငွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တန်းခတ်ဖို့ဆွေးနွေးခဲ့ကြောင်းဒေါ်စင်မအောင်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al Tayyab တို့ဖြစ်ကြပါတယ်။ VOA ရဲ့ကြာသပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ2440 51တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.